ကဘာကကန်ယူရနေမှာတဘာဝအတိုင်းပေါက်လိရှိတဲ့ဒီရောတွေဟာအပူပိုင်းတောတွေထက်ကာဗွန်၅ဆပိုဆုပ်ယူနိုင်တယ်လို့ဒီရောလှုပ်ရှားမှုစီမံချက်ကပြောပါတယ်
Mangroves have also been found to sequester 5 times more carbon in its rich
ဒီရောတွေရဲ့ကျွေးဝါးတဲ့မြေစီတွေကအပူပိုင်းမိုးသစ်တောတွေထက်ကာဗွန်၅ဆပိုပြီးထူထောင်ထားနိုင်တာတွေ့ရပါတယ
်ဒီရောပညာရှင်တူကလည်း
ဒီရောတွေကတောင်ပေါ်ရောတွေတဲ့ငါးဆလောက်အထိကာဗွန်ကိုစုပ်ယူထားတယ်တောင်ပေါ်ရောတွေဆိုတာပင်စီထဲမှာပဲကာဗွန်ကိုစုပ်ယူထားတာဒီရောတွေကျတော့သူ့ရဲ့ swine ထဲမှာကိုကာဗွန်ကိုစုပ်ယူထား above ground ကတဟိုက်တာမှာ metric ton 1000လောက်စုပ်ယူထားနေရင် underground မှာက1000လောက်အထိစုပ်ယူထားနေပါတယ်ဒါ FAO က Jeremy Brockett ဆိုတဲ့ researcher တယောက်လေ့လာပြီးရေးထားတာပါဒါကြောင့်မို့လို့လဲ global warming တို့ဘာတို့မှာသူအများကြီးထိန်းသိမ်းနေတာပါ
တဲ့ဟက်တာမှာ 2.4 ဧကရှိပြီးအပူပိုင်းသစ်တောတွေထက်ဒီတောတွေဟာတဲ့ဟက်တာတိုင်းကာဗွန်3.5ဆပိုတိုလောင်နိုင်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံကဒီတောတွေကလည်းကာဗွန်တန်ချိန်118တန်းတိုလောင်ထားနိုင်တယ်လို့ UN Red ကပြောပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ကမ္ဘာမြေတစ်ခုအဖွဲ့ကလည်းမြန်မာနိုင်ငံကန်ယူရန်ကဒီတောတွေဟာအိန္ဒိယသမုတ်တရာဒီရောဂေဟဒေသတွေထဲမျိုးစိတ်အများဆုံးရှိတဲ့ဒေသတွေထဲပါပြီး25စိတ်ရှိတယ်လို့ဆိုပါတယ်ဒီရောတွေရှိတဲ့အတွက်အရာရီမြို့ဝကျွန်းပေါ်ဒေသမှာ2019စက်တန်းရငှက်ပြားရောဂါဖြစ်ပေါ်တဲ့လူ2000နီးပါးရှိပြီးအနောက်ဘက်ချမ်းကတောပိုထူတတ်တဲ့နေရာမှာအဖြစ်များတယ်လို့လည်းသိပ္ပံရေးရာအစိုးရစာတစ်စောင်ကဖော်ပြပါတယ်2013က2019အတွင်းငှက်ပြားဖြစ်ပွားနှုန်းကိုပြုစုထားတာဖြစ်ပြီးဒီကာလအတွင်းငှက်ပြားဖြစ်ပွားနှုန်းက86ရာခိုင်နှုန်းကျဆင်းတယ်လို့ရေးထားပါတယ်ဒီလိုကျဆင်းတာကျန်းမာရေးရှုတော့အရာအကောင်းဘက်ကရှုမြင်နိုင်ပေမဲ့တော်ရီမရှိတော့တဲ့အတွက်ငှက်ပြားဖြစ်ပွားနှုန်းကျဆင်းသွားတယ်လို့လည်းပြောနိုင်ပါတယ်။ဒါကြောင့်လဲစင်ကာပူအမျိုးသားတက္ကသိုလ်ကပြုစုတဲ့ဇာတ်ရမ်းတစ်စောင်မှာမြန်မာတက္ကသိုလ်ငန်းတဲကပဲ1996က2016ထိဒီရော60ရာခိုင်နှုန်းကျော်ပြုံးနေတယ်လို့ဖော်ပြပူတာပါ။ဘာအကြောင်းတွေကြောင့်ပြုံးရပါတယ်လဲ
။ကျွိုင်းနေတဲ့ကိုတွေပါလူနေအိမ်ကြီးတွေတိုးချဲ့တယ်အလဲမြေတွေချထားပေးတယ်ပြီးပြီပို့တွေဆိုရင်တရားမဝင်ကနဆလောက်ရှိနေဒီရောတွေကမခံနိုင်တော့ဘဲနဲ့ပြုတ်ပြုတ်ပြုံသွားတာပေါ့နောက်ပိုင်းကျတော့အောက်ဖက်ရောက်လာလေရေငန်နဲ့တွေ့တဲ့နေရာတွေကျတော့လဲမြေအနေနဲ့ရေရှည်မလုံနိုင်တဲ့နေရာမျိုးမှာကျတော့ပြပတ်သုံမွေးတဲ့လုပ်ငန်းပေါ့ဗျာဘင်္ဂလားဒေ့ရှ်ကဝင်လာတာလို့ကြံမြင်အချင်းသိရတာပေါ့ဒါဆိုမွေးတဲ့လုပ်ငန်းဝင်လာလိုက်တဲ့အချိန်မှာတော့ဒီရောတွေရဲ့အဲ့ဒါနောက်ဆုံးကန့်ကျင်မှာပဲတက်တက်ပြောင်းအောင်ကုန်တော့တာပဲ
။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့မြန်မာနေဆက်နားမှာပုံမွေးမြူရင်းနဲ့စားလုပ်ငန်းလုပ်ဖို့ဒီရောကအပင်နှစ်တန်းကျော်ခုတ်ထွေရှင်းလင်းမှုနဲ့လူ26ယောက်ကိုတရားစွဲဆိုလိုက်တယ်လို့ AFP သတင်းကဒီလ14ရက်နေ့ကဖော်ပြထားပါတယ်။